ပြည်ထောင်ဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကြိုဆိုခဲ့ကြတဲ့ရခိုင်လူငယ်၃ဦးကိုရဲတပ်ဖွဲ့ကငင်းစုစီဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကင်မီးပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကြိုဆိုခဲ့ကြတဲ့ရခိုင်လူငယ်၃ဦးကိုရဲတပ်ဖွဲ့ကငင်းရှမ်းစွာစုဝေးခြင်းနဲ့စီတန်းလစ်လစ်ခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့မနေ့ကတရားစွဲဆိုလိုက်ပါတယ်ရင်းစုစီနဲ့တရားစွဲဆိုလိုက်တဲ့အပေါ်ကိုတိုင်တရားစွဲခံရတဲ့ကိုတိုင်လာကခုလိုပြောပါတယ်
အတူရတရားနာမှုမရှိဘူးပေါ့လေတချို့လူကဒီရှင်ကြီးလိုရတယ်သူတို့တရားနာမှုလိုလာတယ်ပြီးတော့ကျွန်တော်တို့အဲ့ဒီဒီကမစီးနေမှာတိုင်းကျွန်တော်တို့ဒီပစံလူခွေနေအဲ့ဒီနေအတွက်ကိုကျွန်တော်ကတော့ဒီကျူဆူရဲ့ဒူတီပေါ့ဆိုတော့ရှင်ကြီးကိုကျူဆူရဲ့ဟိုလူခွေကိုကျူဆူရဲ့ဒူတီပေါ့လို့အစရတဲ့နဲ့ဒီဖက်စီဖက်စီအမ်တရားစွဲတာဒါဒီကိုဒီမလုပ်ရတဲ့လူခွေတွေဖြစ်တယ်ပေါ့လေတရားနာမှုမရှိဘူးဒီကြောင်ရအောင်ဟိုကတူဒီကိုနှုတ်ကတဲ့ပုံစံမျိုးတောင်းရပ
ါတရားစွဲဆိုခံရတဲ့လူငယ်သုံးဦးဟာအပြည့်ပြဆိုင်ရာလူခွင့်ရည်နေနဲ့အမျိုးသမီးကြမ်းဖက်မှုပတ်ပြောက်ရဲ့ထိမှဖြစ်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကစစ်တွေမြို့မှာလှုပ်ရှားခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးမကြာခဏဆိုသူတို့ဖမ်းဆီးရေးယူခံရတာတွေရှိတာကြောင့်ဒီဥပဒေကိုပြင်ဆင်သင့်တယ်လို့လည်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ
်ဒီလူလက်စာဆန္ဒဖော်ထုတ်တဲ့အခြေအနေပေါ်မှာနေပြီးတော့ဒီကျွန်တော်တို့ဖန်ဆီးတာတို့ဒါတွေကဒီမိုကရေစီကူပြောင်းရေးအတွင်ကာလမှာမဖြစ်ထိုက်ဘူးပြီးလို့ရှိရင်ဒီနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းကျွန်တော်တို့ဟိုအတိုင်းအတာတစ်ခုပြင်ဆင်ဖို့လိုအပ်လာမှာပါရှင်။ဒါကြောင့်လဲဆိုလို့ရှိရင်ဒီကျွန်တော်တို့ဒီလူလက်စာဆန္ဒဖော်ထုတ်တဲ့ခါမှာနေပြီးတော့ဒီကျွန်တော်တို့ဒါတွေကိုဆန္ဒဖော်ထုတ်ဖို့အတွက်သက်ဆိုင်ရာတွေကိုအကြောင်းကြားရတာခုထက်တိရှိနေသေးတယ်အဲအမှန်ဆိုလို့ရှိရင်ဒါပြည်သူများရဲ့မြေသူ့အမှမထိခိုက်ပဲနဲ့လွတ်လပ်စွာဆန္ဒပေါ်ထုတ်မှုကလွတ်လပ်လပ်လပ်ပဲဖြစ်တင်တယ်ဒီအတွက်လည်းကျွန်တော်တို့အများကြီးကြိုးပမ်းရအောင်မှဖြစ်ပါတယ်ရှင
်ငင်းရှမ်းစွာစူဝေးရှင်းနဲ့ငင်းရှမ်းစွာစီတန်းလေးလေးရှင်းဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်တစ်ခုလုံးကိုလည်းကြက်ခံရနိုင်ပါတယ်လူခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကတရားစွဲဆိုတာမဖြစ်သင့်တယ်လို့လာမည့်အစိုးရတဲ့လက်ထက်မှာဒီဥပဒေတွေကိုပြင်ဆင်ဖို့လိုအပ်တယ်လို့လည်းညီမရှိမြန်မာရဲ့ဦးဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
နိုင်ငံတကာကနေကျင်းပနေတဲ့လူခွင့်နေမှာအခုလိုမျိုးဖန်ဆီးမှုအရာကတော့ပို့ပြီးတော့အာရုံစိုက်ရှာဖြစ်တယ်လို့ပို့ပြီးတော့ဒါကိုထောက်ပြစရာဖြစ်သွားပါတယ်အဲဒီတော့ကျွန်တော်တို့အနေနဲ့ဟိုဒီလိုမျိုးဖြစ်နေတဲ့ကိစ္စတခုရဲ့မကဘူးခုနလိုမျိုးငင်းငဲစွာစုဝေးတာတွေငင်းငဲစွာထုတ်ပေါ်ပြောဆိုတာတွေအစိုးရရဲ့အာဏာချက်ကိုထောက်ပြတဲ့ကိစ္စအလုံးကိုဖန်ဆီးအရေးယူနိုင်တဲ့ဥပဒေတွေကိုဖျက်ဖို့လိုအပ်ပါပြီလာမယ့်အစိုးရအနေနဲ့ဒီဝေးကောက်ပွဲကာလမှာပြောထားသလိုတကယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကိစ္စတွေကိုအမှန်တကယ်ဆောင်ရွက်မယ်ဆိုရင်တော့ဒီလိုမျိုးမတရားတဲ့ဥပဒေတွေကိုကဲ့သွင်းစဉ်းစားပြီးတော့အမြန်ဆုံးပြုပြင်ပြောင်းလဲပေးဖို့အတွက်လိုအပ်ပါလိမ့်မယ်ဗျာ
ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ရဲ့စီရေးပဏိပခတ်တွေကြားဒေသခံတွေလူခွင့်ရေးရှုပ်ပေါက်မှုတွေရင်ဆိုင်နေရတဲ့ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်တွေတက်ကြွလှုပ်ရှားသူတွေကပါစိုးရင်တဲ့သဘောထားတွေလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်